ထိုင်းနိုင်ငံရနောင်းခရိုင်ကရဘူရီမြို့နယ်အမှတ်6ကျောလောပေါ်ကျေးရွာအနီးမှာစက်တင်ဘာလ2ရက်နနက်တနားဝင်းကျင်ခန့်ကမြန်မာနိုင်ငံကော့တောင်းမြို့ဘက်ကနေခိုးဝင်လာသူမြန်မာ19ဦးဟာထိုင်းစစ်တပ်အမှတ်25တပ်ရင်းကနေတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးတာခံခဲ့ရပါတယ်။ဒီသတင်းကိုထိုင်းချေဆိုင် view မြန်မာပိုင်းသတင်းတော့အမှတ်အေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုတွားရောက်အလုပ်လုပ်ကြိုင်ဖို့တရားမဝေလာရောက်သူတွေရနောင်းခရိုင်ကရာဘူရီမြို့နယ်ထဲမှာရောက်ရှိနေတယ်လို့သတင်းရတာကြောင့်ထိုင်းစစ်တပ်အမှတ်25ချေမြန်တပ်ရင်းကတပ်ဖွဲ့ဝင်တွေကကင်းလက်စစ်ဆေးနေရာကနေမတင်ငါပွဲပစ်ကတ်ကားနှစ်စီးကိုတွေ့ခဲ့တာဖြစ်ပါတယ်စစ်ဆေးဖို့ရက်တန့်ခိုင်းခဲ့ရမှာကားနှစ်စီးလုံးကအစ်စ်ဆေးမခံဘဲမောင်းပြေးတာကြောင့်လိုက်လံဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းမိခဲ့သူတွေထဲမှာမြန်မာနိုင်ငံသား19ဦးပါဝင်တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်က VOA ကိုပြောပါတယ
်။အဲဒီအော်တိုဘာလ2ရက်နေ့မနေ့အစောပိုင်းမှာထိုင်းနိုင်ငံတော်မှရနောင်းခရိုင်ကရပူရီမြို့နယ်နေနမိတ်ထဲမှာတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ19ဦးကိုသူတို့စီးလာတဲ့တိုးကပစ်ကတ်ကားနဲ့သူဖမ်းဆီးမိပါတယ်။ဖမ်းတာကတော့ထိုင်းပြင်းတပ်တော်အမှတ်25ချေပြန်တိုင်ရင်သူတို့လက်ရဖမ်းတာပါ။အဲ့မှာဖမ်းမိတဲ့19ယောက်ထဲမှာဆိုအမျိုးသား13ယောက်အမျိုးသူက6ဦးပါတယ်ပြီးတော့ထိုင်းနိုင်ငံသားရင်ပေါင်း2ဦးပါတယ
်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကလည်းဒီထဲကတချို့ကတော့ထိုင်းနိုင်ငံအတွင်းမှာအလုအကန့်ကောင်းနေရမယ်ဆိုပြီးဆွေမျိုးသားချင်းတွေပွဲစားတွေကပြောလို့လာကြသူတွေဖြစ်တယ်လို့လည်းပြောပါတယ
်အများစုကတော့အမှဒီကျောရဘီဖူကတ်တို့ဒီနီးစပ်ရပေါ့ဆူရတ်တို့အဲနောက်ပြီးကျွန်တော်တို့ဒီဆန်ကအပါဝင်ပေါ့နော်ရနောင်းနဲ့ဆန်ကပါဒီနေရာတွေပါသူတို့အလုသမားအဲပွဲသားတွေနဲ့သူတို့ရဲ့ဟိုစေမျိုးသားချင်းတွေကအလုခွင့်နဲ့ချိန်ထားတာပေါ့ဗျာအဲ့ဒါမျိုးရှိရဆိုအဲ့ဒါမျိုးလာကြတယ်ရှိတ
ယ်မြန်မာနိုင်ငံမှာစီးပွားရေးကြက်တဲတာကြောင့်ထိုင်းနိုင်ငံထဲကိုအလုလုကင်ဖို့လာကြသူတွေများလာတာဖြစ်ပြီးတချို့ကလည်းထိုင်းတောင်ပိုင်းလမ်းတွေကနေတဆင့်မလေးရှားနိုင်ငံအထိနှစ်နိုင်ငံနယ်စပ်တွေကိုဖျက်ချော်သွားရောက်ပြီးအလုလုဖို့လာကြတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ်
။နောက်တစ်ခုကတော့အဲဒီမလေးရှားကိုသွားတဲ့အုပ်စုပေါ့မလေးရှားသွားတဲ့အုပ်စုကများသောအားဖြင့်ပကျုဘက်ကနေလာပြီးတက်ရိုက်သွားကြတာများတယ်လမ်းကြောင်းက။ဒါဆိုသူကအဲ့အနေပြီးတော့ဝင်မဲနဲ့ဟိုပကျုကနေလာဆိုသူကဟိုအဲဒီ time limit နဲ့ရှားကိုဆင်းတဲ့လမ်းဆူရက်ခါနေဖြတ်ပြီးအဲ့လိုသွားကြအဲ့လမ်းကြောင်းကပိုရှင်းတာ
။ဖမ်းမိတဲ့မြန်မာတွေကိုထိုင်းစစ်တပ်ကစစ်ဆေးရမှာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုတွားရောက်အလုလုကင်ဖို့အတွက်မန္တလေးမြို့ကနေလေရင်နဲ့ကော့တောင်းမြို့ကိုထွက်လာကြပြီးပွဲစားအိမ်မှာနှစ်ရက်နေထိုင်ပြီးတော့မှကော့တောင်းကနေရနောင်းဘက်ကိုလှေနဲ့ခိုးဝင်လာကြတာဖြစ်ကြောင်းမလေးရှားနယ်စပ်ထိတွားဖို့အတွက်ပွဲစားကဗတ်4000ကျော်ပေးချေရတယ်လို့လည်းထွက်ဆိုကြတယ်လို့ဆိုပါတယ်အခုလိုမျိုးဖမ်းဆီးခံရမှုတွေအစုလိုက်အပြုံလိုက်အဖမ်းခံရမှုတွေအပြင်တောတောင်တွေထဲမှာပဲပွဲစားတွေကစွန့်ပစ်ထားမှုတွေရှိပေမဲ့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေကတော့ရှိနေသေးဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာထိုင်းလူ့သမားဝန်ကြီးဌာနလက်အောက်ခံ Department of Employment ရဲ့2023ခုနှစ်ဇူလိုင်လကုန်ထိကောက်ခံထားတဲ့စီးရင်စရာအရမြန်မာပါဝင်အိန္ဒိယချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေကြတဲ့တရားဝင်ရွှေ့ပြောင်းလူ့သမားစုစုပေါင်း2,936,969ဦးရှိပြီးဒီထဲကမြန်မာတွေကတော့13,435ဦးရှိပါတယ်။ဒါပေမဲ့အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စည်ရင်ထက်နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်။